အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဒီတူးကောင်းဆောင်နေအပါအဝင်မဟာမိတ်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတိမ့်နဲ့ချီတဲ့ရုရှားတပ်တွေဝိုင်းခံထားရတဲ့ယူကရိန်းအရေးဆွေးနွေးဖို့အင်္ဂါနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။ဗတ်ထူးနေနဲ့ဂျာတာပရင်းနေမှာတွေ့ဆုံကြပြီးရုရှားကယူကရိန်းကိုဝင်ရောက်မတိုက်အောင်ဘယ်လိုလမ်းလွဲပေးနိုင်မလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။အဲဒီနောက်မှာကာကွယ်ရေးဝန်ကြီးအော့စတင်ဟာရုရှားနဲ့အင်္ဂလိပ်ချင်းနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတွေကိုဆက်လက်ချောက်ခွာမှာဖြစ်ပါတယ်။တောက်ကြနေမှာပိုလန်သမ္မတနဲ့တွေ့ဆုံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့ပိုလန်မှာချထားတဲ့အမေရိကန်တပ်တွေထံကိုတွားရောက်မှာဖြစ်ပါတယ်။ပိုလန်နိုင်ငံကိုအမေရိကန်တပ်တွေ9000အထိတိုးချဲ့ချထားမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒင်အင်္ဂါနေ့ကပြောဆိုရမှာတော့ရုရှားတပ်တသိန်းခွဲလောက်ဟာမြောက်ဘက်ဘယ်လာရုစ်နဲ့တောင်ဘက်ခရိုင်းမီးယားဒေသတွေမှာချထားတယ်လို့အရှေ့ဘက်ယူကရိန်းနဲ့ဇာတလျှောက်မှာချထားကြောင်းသမ္မတဘိုင်ဒင်ကပြောဆိုခဲ့ပါတယ်။